အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီနဲ့နယူးယောက်မှာရှိတဲ့အဓိကဆီးရီးယားတိုက်ခိုက်အုပ်စုရဲ့ရုံးခန်းတွေကိုနိုင်ငံခြားသံတမန်ရုံးအဖွဲ့တွေလိုမျိုးအတိအမှတ်ပြုသွားမယ်လို့သမ္မတဥဘာမဆူရကပြောဆိုလိုက်ပါတယ်။ဆီးရီးယားတိုက်ခိုက်တွေရဲ့ဆီးရီးယားအမျိုးသားညွန်ပေါင်းအဖွဲ့ကိုဆီးရီးယားပြည်သူတွေရဲ့တရားဝင်ကိုယ်စားလှယ်တွေအဖြစ်နဲ့အမေရိကန်ပြည်ထောင်စုကနေပြီး2012ခုနှစ်ဒီဇင်ဘာလကလေးကအတိအမှတ်ပြုခဲ့တာပါ။ဒါပေမဲ့လို့ဒီအမေရိကန်မှာရှိတဲ့သူတို့ရဲ့ရုံးတွေကိုတော့အခုတနင်္လာနေ့အထိတာမန်ဆက်ဆံရေးရုံးတွေအဖြစ်နဲ့ပဲသတ်မှတ်ခဲ့တာပါ။အမေရိကန်ပြောင်းစုအနေနဲ့ဆီးရီးယားတိုက်ခိုက်တွေကိုဒေါ်လာ28တန်ဘူးဆက်လက်နဲ့မဟုတ်တဲ့အကူအညီတွေတိုးပေးသွားမယ်လို့အမေရိကန်ကကြေညာပါတယ်။ဒါဆိုရင်တော့လွန်ခဲ့တဲ့3နှစ်ကလေးကစခဲ့တဲ့ဆီးရီးယားပြည်ပခအတွင်းမှာသမ္မတဘာရှာအယ်အာဆတ်ဖြုတ်ချရေးအတိုက်ခံလှုပ်ရှားမှုတွေအပေါ်မှာအမေရိကန်ပြောင်းစုကနေပြီးတော့ဒေါ်လာ288တန်ထိတိုးမြင့်ပေးလိုက်တဲ့သဘောဖြစ်ပါတယ်။အခုလိုမျိုးအမေရိကန်မှာရှိတဲ့ဆီးရီးယားအတိုက်ခံရုံးတွေကိုတရားဝင်တန်ရုံးတွေဖြစ်အသိမှတ်ပြုလိုက်တာဟာအတော်လေးကိုအရေးပါတဲ့အခြေအနေတစ်ရပ်ပါ။ဒါပေမဲ့လည်းဒါဟာဆီးရီးယားတိုက်ခိုက်တွေဘက်ကအဓိကကြားတဲ့တောင်းဆိုမှုတရဖြစ်တာကြောင့်လို့အမေရိကန်အရာရှိတွေကတော့ပြောပါတယ်။ဆီးရီးယားမျိုးသားညွန်ပေါင်းအဖွဲ့ရဲ့အကြီးအကဲဖြစ်တဲ့ဟာမက်ဂျာဘာဦးဆောင်တဲ့ဆီးရီးယားတိုက်ခိုက်ကူစလေအဖွဲ့ဝါရှင်တန်ဒီစီကိုရောက်ရှိနေချိန်မှာအမေရိကန်ဘက်ကအခုလိုကြေညာချက်ထွက်လာတာပါ။ဆီးရီးယားတိုက်ခိုက်ခေါင်းဆောင်ဟာအခုလာမဲ့ကြာသပတေးနေ့ကျရင်တော့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့လည်းတွေ့ဆုံဖို့ရှိနေပါတယ်ခင်ဗျာ။